တိုင်းဒေသကြီးနဲ့ပြည်내အသီးသီးကလွှတ်တော်ကိုယ်စားလှယ်တွေဟာလွှတ်တော်ကျင်းပမဲ့ရက်တွေမှာလွှတ်တော်ယုံတည်ရှိရာမျိုးတွေမှာယာယီတဲခုနေထိုင်ပြီးလွှတ်တော်တက်ရတာဖြစ်တဲ့အတွက်နေရာထိုင်ခင်းအခက်အခဲတွေရှိနေတာဖြစ်ပါတယ်လွှတ်တော်ယုံတည်ရှိရာမျိုးတွေမှာလွှတ်တော်ကိုယ်စားလှယ်တွေတစုတဝေးတည်းနေထိုင်နိုင်မဲ့အစိုးရပိုင်အဆောက်အအုံတွေမရှိတာကြောင့်ကိုယ်စားလှယ်တွေအနေနဲ့ဟိုတယ်တွေဖုန်းကြီးကျောင်းတွေနဲ့နီးစပ်ရာအသီးမိတ်ဆွေတွေစီမှာတဲခုနေထိုင်ပြီးလွှတ်တော်တက်ရတဲ့အခက်အခဲတွေရှိနေပါတယ်ဟိုတယ်တွေမှာတဲခုရာမှာလည်းတက်တာတဲ့ဈေးနှုန်းနဲ့တစုတဝေးတဲ့တဲခုနေထိုင်နိုင်မှုအတွက်စီစဉ်ရတာကြောင့်ဟိုတယ်အခန်းလွတ်မဲ့အချိန်နဲ့လွှတ်တော်ကျင်းပမဲ့ရက်ကိုချိန်ညှိလှုပ်ဆောင်နေရတဲ့အခြေအနေတွေလည်းရှိနေပါတယ်အေရရီတိုင်းဒေသကြီးလွှတ်တော်ဟာဆိုရင်လွှတ်တော်ကျင်းပမဲ့ရက်မှာကိုယ်စားလှယ်တွေတဲခုဖို့ဟိုတယ်နေရာအခက်အခဲရှိတာကြောင့်လွှတ်တော်ကျင်းပမဲ့ရက်ကိုရွှေ့ဆိုင်းလိုက်ရပါတယ်ဟိုတယ်အခန်းလွတ်မဲ့ရက်နဲ့လွှတ်တော်ကျင်းပမဲ့ရက်ကိုချိန်ညှိလှုပ်ဆောင်နေရတာတွေကြောင့်အဆင်မပြေတာတွေရှိနေတယ်လို့အေရရီတိုင်းဒေသကြီးမြောင်းမြမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်စင်ဦးကပြောပါတယ်
အကိုစလေတွေအတွက်တဲခိုကန်စီစဉ်ပေးတာတော်တော်အားနည်းတယ်တဲခိုတဲ့နေရာမရတဲ့အတွက်ကြောင့်ပထမဆုံးကတော့ဥက္ကရာတော့16ရက်နေ့ကိုပြန်ချိန်လိုက်တာပေါ့ဟိုတယ်မှာမေးလိုက်တဲ့အခါကျတော့ကိုစလေတွေတဲမဲ့ရဲ့အစဉ်စဉ်မဖြစ်ဘူးဆိုပြီးသူတို့ဘုကင်းလေးပါရှိလားမသိပါဘူးဟိုတယ်နဲ့ရှိရတဲ့အတွက်ကြောင့်အဲ့လိုခက်ခဲလေးတွေရှိပါပေါ့ကျမတို့ကလည်းအများတန်းဒီကိုလုံးမဲ့ရက်ကိုဟိုတယ်နဲ့ညှိနေလို့ကအဆင်မပြေဘူးလေကိုလည်းကိုကလည်းကိုလုံးချင်းတဲ့ရက်ကိုလုံးရမှာဒါပေမဲ့တဲဖို့ခိုးဖို့ကလည်းတိမ်မှာအဲ့လိုပဲဖြစ်နေတဲ့အခါကျတော့ကျမတို့ကိုယ်စားလှယ်တွေအတွက်ပြီးတဲ့အဆောင်မရှိတဲ့အခါကျတော့ခက်ခဲလေးတွေရှိတာပေါ့နော်
မကွေးတိုင်းဒေသကြီးလွှတ်တော်မှာဆိုရင်မြို့နယ်25မြို့နယ်ရှိပြီးမကွေးမြို့နယ်ကလွှတ်တော်ကိုယ်စားလှယ်2ဦးကလွဲပြီးရင်းနှံကျောင်း6တောင်တွင်းကြီးနမောက်မင်းဘူးပွင့်ဖြူအစရှိတဲ့မြို့နယ်တွေကကိုယ်စားလှယ်50နီးပါးအတွက်တဲခုဖို့လွှတ်တော်ယုံကနေရာစီစဉ်ပေးရပါတယ်အမျိုးသားကိုယ်စားလှယ်တွေဟာဖုန်ကြီးကျောင်းတွေမှာတဲခုရသလိုအမျိုးသမီးကိုယ်စားလှယ်တွေအနေနဲ့မကွေးမြို့ပေါ်ကအသည့်မိတ်ဆွေတွေရှိမှာတဲခုရတယ်လို့မကွေးတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဦးတာကပြောပါတယ်
လို့ဆရာတော်ဗျာကျွန်တော်တို့ဖုန်းကြောင်းမအကြရဖုန်းကြောင်းမတက်ကြတာပေါ့ဗျာအသိအဆင်မပြေဘူးပေါ့နော်ကျွန်တော်တို့ဆောက်ခွင့်ရတယ်ဆိုရင်တော့ကျွန်တော်တို့အဲ့မှာတက်တယ်တဲဥပေါ့ဆောင်းရဲစားဆောက်ခင်တော့ပေါ့ဗျာအဲ့ဒါတော့ကျွန်တော်တို့စားတင်ထားပါပေါ့လို့ဆရာတော်ကျွန်တော်တို့ကတဲဥခုနေရာမရှိဘူးဗျာအော်အမျိုးသမီးတွေကတော့နေဆက်အပေါင်းအသင်းအိမ်ငယ်တဲ့တယ်ကကျွန်တော်တို့အခွင့်အရေးရုံးအပေါ်ထဲကြီးမှလည်းအားရတယ်အခွင့်အရေးရုံးမှလည်းတဲကြတယ်အဲ့လိုနေဆက်ကအဆင်ပြေအောင်တဲကြတာပေါ့ဗျာ
ချင်းကြီးနယ်မှာဆိုရင်လွှတ်တော်ယုံတည်ရှိရာဟာခါမြို့ကိုမတူပီပလဝစားတဲ့မြို့တွေကကိုယ်စားလှယ်တွေသွားရောက်တဲ့အခါမှာနယ်မြေဝေးလွန်းတာကြောင့်သွားလာရေးအခက်အခဲတွေရှိသလိုအစိုးရကခရီးစရိတ်ကိုကားနဲ့သွားလာစရိတ်သာချပေးတာကြောင့်အချိန်ကျန်ကြာမှုတွေရှိနေတယ်လို့ကိုယ်စားလှယ်တွေကပြောပါတယ်ချင်းပြည်နယ်ပလဝမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေဟာဟာခါမြို့ကိုသွားရောက်ဖို့အတွက်ကားနဲ့သွားမယ်ဆိုရင်ကြောက်တော်စစ်ထွေရန်ကုန်အစရှိတဲ့မြို့တွေကိုဖြတ်သွားရတာကြောင့်လေရင်နဲ့သွားလာနိုင်မှသာအဆင်ပြေနိုင်မယ်လို့ချင်းပြည်နယ်မင်းတပ်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်တန်းကပြောပါတယ်
ချင်းပြည်နယ်ကဟိုပလဲဝါကနေစဟိုပဲတွင်းဆန်ဆိုတော့ဒီဟာလွှတ်တော်ကိုယ်စားလှယ်ရဲ့သွားရေးလာရေးဟိုစီးစကားပိုင်းကြီးဒီပေါ့နော်အဲ့ဒါလေးတွေကဂျာနဲ့ပြည်နယ်ထဲနည်းနည်းသွားရေးလာရေးကတော့တခုတော့ခက်တာပေါ့စီးစကားကလည်းသူကဟိုတအားများတာပေါ့နော်ဒါလေးတခုတော့ဂျာနဲ့ပြည်နယ်တိုင်းနဲ့မတူတာရှိတာပေါ့လေအဲ့ဒါလည်းတခုတော့ရှိတယ်စရိတ်တရားလည်းပေးပါတယ်စရိတ်တွေထုတ်ပေးတာမှာဥပမာပလဲဝါဆိုတာမျိုးကစစ်တွေကနေရန်ကုန်ကိုတခါလီရင်စီးအဲသူဟာကဟိုခရီးတွေအဆင်ဆင်ကြီးတွေဆိုတော့လေအဲ့လိုမျိုးတွေလီနှုံးနဲ့ကိုပေးနိုင်မှဒါနဲ့နဲ့သူတို့အတွက်ကအသွားရေးလာရအဆင်ပြေမှာလေ
လွှတ်တော်ကိုယ်စားလှယ်တဦးအတွက်တစ်လလစာငွေ7,000သိန်းအပြင်လွှတ်တော်ကျင်းပမဲ့ရက်တွေမှာတစ်နှစ်အသုံးစရိတ်7,000ကိုအစိုးရကထောက်ပံ့ပေးပါတယ်ထောက်ပံ့ငွေတွေကစားသောက်စရိတ်သွားလာစရိတ်နဲ့နေထိုင်စရိတ်တွေကိုသုံးစွဲဖို့တတ်မှတ်ရတာဖြစ်ပါတယ်အစိုးရထောက်ပံ့စရိတ်ကလောင်းငတဲ့အနေအထားမရှိတာကြောင့်စိုက်ထုတ်သုံးစွဲရတာတွေရှိနေတယ်လို့မန္တလေးတိုင်းဒေသကြီးနထိုးကြီးမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ငိမ့်တန်ွယ်ကပြောပါတယ်
လွှတ်တော်ကထောက်ပံ့စရိတ်ရှိတယ်အဲ့ထောက်ပံ့စရိတ်နဲ့ပဲလွှတ်တော်ကနေစီစဉ်ပေးထားတဲ့တဲခိုကန်ကိုတဲလိုက်တယ်မမတို့ကနောင်ရိုးဟိုတယ်မှာတဲရတယ်လေစားတော့တဲ့ကတော့အပြင်ဝယ်ဆရတာဆိုတော့သူတို့ပေးတဲ့နေတော့မလောက်ဘူးပေါ့ဒါပေမဲ့မမတို့ကတော့ဒီငွေကြီးလောက်တယ်မလောက်တာထဲမမတို့လိုချင်တဲ့နိုင်ငံရေးပုံစံတစ်ခုရဖို့အတွက်ကြိုးစားနေတာဆိုတော့အဲ့ဒါတွေကမမတို့ငွေကြီးဆိုင်ထုတ်ရတဲ့ရင်းကြီးကိစ္စလည်းမဟုတ်ဘူးပေါ့ကွယ
်တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးမှာလွှတ်တော်အဆောက်အုံတွေစောက်လုပ်ဖို့အတွက်ပြီးခဲ့တဲ့လွှတ်တော်တပ်တန်း9နှစ်အတွင်းကဘဏ္ဍာငွေချထားပေးပြီးဖြစ်ပေမဲ့နေနေရအခက်အခဲကြောင့်မစောက်လုပ်နိုင်သေးတဲ့တိုင်းနယ်ပြည်နယ်တွေရှိနေတာဖြစ်ပါတယ်အစိုးရသက်လက်ထက်မှာလွှတ်တော်အဆောက်အုံသစ်တွေစောက်လုပ်တဲ့အခါကိုယ်စားလှယ်တွေတဲခုနိုင်မဲ့တဲခုဆောင်တွေအပြင်ကော်မတီရုံးခဲနေရာတွေကိုပါထည့်သွင်းစောက်လုပ်ဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်